ဒီကနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ Queensland ပြည်နယ်ကျွန်းတစ်ခုမှာလူငယ်တဦးငမန်းကိုက်ခံရလို့သေဆုံးသွားတဲ့ဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဖေဖော်ဝါရီလ6ရက်ကျရင်မြန်မာနိုင်ငံကိုသွားရောက်ဖို့ရှိတယ်ဆိုတဲ့အကြောင်းနဲ့အမျိုးသမီးဘောလုံးကစားသမား Sam Kerr က UK နိုင်ငံတရားရုံးတစ်ခုမှာပထမဆုံးအကြိမ်အမှုရင်ဆိုင်နေတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင် Queensland ပြည်နယ်ကျွန်းတစ်ခုမှာဆယ်ကျော်သက်အရွယ်လူငယ်တဦးငမန်းကိုက်ခံရလို့သေဆုံးခဲ့ရပါတယ်အသက်18နှစ်အရွယ်အမျိုးသမီးငယ်ဟာ Bribie Island မှာရှိတဲ့ Womery ကမ်းခြေမှာရေလွှာလျှော်စီးနေတော့ငမန်းကိုက်ခံရတာဖြစ်တယ်လို့ Queensland ပြည်နယ်အရေးပေါ်လူနာတင်ဌာနကပြောဆိုခဲ့ပါတယ်ရေကြီးမှုတွေဖြစ်နေတဲ့ Queensland ပြည်နယ်မြောက်ပိုင်းမှာမိုးတီးထန်မှုတွေရေကြီးမှုတွေဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ် Towns Bay မြို့မြောက်ပိုင်း Ingram မှာရှိတဲ့ Herbert မြစ်ရေမြင့်တက်မှုဖြစ်နေပြီး1969ခုနှစ်တုန်းက 15.2 မီတာအထိမြင့်တက်ခဲ့တဲ့စံချိန်ကိုချိုးမှာကိုဒေတာခန်တွေကစိုးရိမ်နေကြပါတယ်။ဒေတာအတွင်း3ရက်ဆက်တိုက်မိုးရွာသွန်းခဲ့လို့ရေကြီးမှုတွေဖြစ်နေပြီးအရေးပေါ်မှုတန်းတွေကတတ်နိုင်သလောက်လူတွေကိုကူညီမှာဖြစ်သလိုပြည်သူတွေအနေနဲ့လည်းအကြံပြုချက်တွေကိုနားထောင်ပြီးအချင်းချင်းရိုင်းပင်းကူညီကြဖို့ရဲဒုတိယကော်မရှင်နာရှိန်းချီလီပေကပြောဆိုခဲ့ပါတယ်။
If you haven't heard from your neighbour for a while, or in the last 24 hours or so, can you please check on them? That's that community spirit, and that's how the community help us as emergency services to make sure everyone's safe during this event.
Look at the 24 hours, and you're not going to be able to get out of your house. So you're not going to be able to get out of your house. You're not going to be able to get out of your house. ဒါကလူမှုအတိုင်းဝိုင်းအတွင်းမှာရှစ်သက်တဲ့စိတ်ဓာတ်တွေဖြစ်ပြီးအဲ့ဒီလိုလှုပ်ဆောင်ချက်တွေကအရေးပေါ်ဌာနတွေကိုတစ်ဖက်တစ်လမ်းကနေအကူအညီပေးခြင်းလည်းဖြစ်ပါတယ်။ဒီလိုအခြေအနေမှာလူတိုင်းကလုံခြုံပေးကင်းဖို့အရေးကြီးတယ်လို့ပြောဆိုသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာဒီတစ်နှစ်စာအတွက်လွှတ်တော်အစည်းအဝေးတွေကိုဒီကနေ့ကနေပြန်လည်စတင်တဲ့အတွက်ဒီမနေ့မှာပဲအဖွင့်ဆွတ်တောင်ပွဲကိုကင်မရာမြို့က Saint Christopher Cathedral မှာပြုလုပ်ခဲ့ကြပါတယ်လွှတ်တော်အစည်းအဝေးကိုနှစ်နှစ်ပတ်ကြာပြုလုပ်ဖို့ရှိပြီးဒါဟာဖက်ဒရယ်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးကျင်းပတဲ့လွှတ်တော်အစည်းအဝေးလည်းဖြစ်သွားနိုင်ပါတယ်ဝန်ကြီးချုပ်အန်တိုနီအယ်ဘနီဇီယောအတိုက်ခံညွန့်ပေါင်းပါတီရဲ့ခေါင်းဆောင်ပီတာဒါတန်ကပါကင်မရာမြို့မှာပြန်လည်ရောက်ရှိနေကြပြီဖြစ်ပါတယ်သူတို့နှစ်ဦးစလုံးဟာကမ်ပိန်းကာလတရားဝင်မဟုတ်ပေမဲ့လည်း unofficial campaign အနေနဲ့အရင်လတွေတုန်းကနိုင်ငံအနှံ့ကိုသွားရောက်ခဲ့တာမျိုးတွေရှိပါတယ်ဩစတြေးလျနိုင်ငံမှာဖက်ဒရယ်ရွေးကောက်ပွဲကိုမေလ19ရက်မတိုင်ခင်တရရက်မှာကျင်းပရမှာဖြစ်ပြီးတချို့လူတွေကတော့ဧပြီလ12ရက်နေ့မှာကျင်းပနိုင်တယ်လို့ထင်ကြေးပေးနေကြပါတယ်ဩစတြေးလျနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ရီချတ်မိုးလ်စ်ဟာအမေရိကန်နိုင်ငံကိုမကြာခင်သွားရောက်ပြီးတော့သမ္မတဒေါ်နယ်ထရန့်လက်ထက်အတွင်အမေရိကန်နဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးဆက်လက်ခိုင်မြဲဖို့အတွက်သွားရောက်ဖို့ရှိနေပါတယ်သူရဲ့ခရီးစဉ်အတွင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ကြီး Pete Hegseth နဲ့တွေ့ဆုံဖို့လည်းရှိပါတယ်။သူတို့ရဲ့တွေ့ဆုံမှုအတွင်း AUKUS Nuclear ရေငုပ်သင်္ဘောအကြောင်းအဓိကဆွေးနွေးနိုင်တယ်လို့ယူဆနေကြပါတယ်။ဒါပေမဲ့အတိုက်ခံညွန့်ပေါင်းပါတီကလွှတ်တော်အမတ်တဦးဖြစ်သူ Bridget McKenzie ကတော့ Australia အစိုးရကအမေရိကန်နိုင်ငံဆိုင်ရာ Australia တန်အမတ်အပေါ်ယုံကြည်မှုအားနည်းတဲ့အတွက်အခုလိုဒုဝန်ကြီးချုပ်ကိုယ်တိုင်သွားရောက်ရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
I don't think the Prime Minister has a lot of faith in Prime Minister in Ambassador Rudd. He's had to dispatch Deputy Prime Minister Miles off on a rescue mission to the US.
ကျွန်မကတော့ဝန်ကြီးချုပ်ကတန်အမတ် Kevin Rudd အပေါ်ဝန်ယုံကြည်မှုအပြည့်အဝရှိပုံမရဘူးလို့မြင်ပါတယ်။ American နဲ့ဆက်ဆံရေးကိုအဖဆဲဖို့အတွက်ဒုဝန်ကြီးချုပ်ကိုဆေးလွတ်တာလို့မြင်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံဘက်ကသတင်းကိုစားရမယ်ဆိုရင်တော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဖေဖော်ဝါရီလ6ရက်ကျရင်မြန်မာနိုင်ငံကို3ရက်ကြာသွားရောက်ဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။မလေးရှားနိုင်ငံဟာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပြီးမကြာသေးခင်တုန်းကပဲမလေးရှားနိုင်ငံကြားရေးဌာနကအရာရှိဟောင်းတဦးဖြစ်သူအော့တ်မန်ဟာရှင်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့အထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်တာဖြစ်ပါတယ်။ အဲ့ဒီလိုခန့်အပ်ခံရပြီးမကြခင်မှာပဲမစ္စတာအော့တမန်ဟာရှင်ဟာမြန်မာနိုင်ငံကိုတွားရောက်ပြီးတော့စိတ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိပ်ပိုင်းကောင်းဆောင်တွေအပြင်တခြားသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့သတင်းတွေမှာဖော်ပြထားပေမဲ့လည်းဘသူဘယ်ဝါတွေဖြစ်တယ်ဘယ်အဖွဲ့အစည်းကဖြစ်တယ်ဆိုတာတွေကိုတော့ဖော်ပြထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၄နှစ်ပြည့်သွားပြီဖြစ်ပြီးစစ်တပ်အုပ်စိုးမှုကိုအလိုမရှိတဲ့အကြောင်းဆန္ဒပြမှုတွေနိုင်ငံတချို့မှာပြုလုပ်ခဲ့ကြပါတယ်။မဲလ်ဘန်မြို့မှာဆိုရင်လည်းမြန်မာအဖွဲ့အစည်းအသီးသီးကလူတချို့တွေစုယုံပြီးတော့တရုတ်နိုင်ငံကောင်စီဝင်ရုံးရှိမှာဆန္ဒပြမှုတစ်ခုကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်။မြန်မာပြည်အရေးမှာတရုတ်ကဝင်ရောက်ဆက်ဖဲမှုလုပ်နေတာကိုစန့်ကျင်တဲ့အနေနဲ့တရုတ်ကောင်စီဝင်ရုံးရှိမှဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါရည်နိုင်ငံတကာသတင်းမဲ့မှာတော့အမေရိကန်နိုင်ငံဝါရှင်တန်မြို့ကပါထိုမက်မြေပေါ်မှာဖြစ်ပွားခဲ့တဲ့လေယာဉ်မတော်တဆမှုအတွင်းမှာသေဆုံးသွားတဲ့လူ69ဦးထဲမှာ55ဦးရဲ့အလောင်းကိုရရှိထားပြီလို့ပြောပါရည်ရရှိထားတဲ့အလောင်းတွေကိုလည်းဘသူဘယ်ဝါတွေဖြစ်ကြောင်းသိရပြီဖြစ်ပေမဲ့လူ12ဦးရဲ့အလောင်းကိုရှာဖွေနေကြဆဲဖြစ်ပါတယ်။ကယ်ဆယ်ရေးသမားတွေဟာကြီးမားလာတဲ့လေယာဉ်အစိတ်ပိုင်းတွေကိုမြစ်ထဲကနေဆဲထုတ်ပြီးတော့ရှာဖွေမှုတွေပြုလုပ်နေကြဆဲဖြစ်ပါတယ်။ဩစတြေးလျနိုင်ငံသူတေသနာတစ်ခုရဲ့အဆိုအရကမ္ဘာပေါ်ကနေပျောက်ကွယ်လူနီးပါးဖြစ်နေတဲ့မျိုးစိတ်69ခုပျောက်ကွယ်မသွားအောင်ကြိုတင်ကာကွယ်မှုလုပ်ဖို့အတွက်ဒေါ်လာ15ဘီလီယံကျော်လိုအပ်မယ်လို့ပြောဆိုလိုက်ပါတယ်။ Griffith တက္ကသိုလ် Queensland တက္ကသိုလ်နဲ့ WWF Australia တို့ရဲ့အဆိုအရအဲ့ဒီငွေကြေးတွေဟာနှစ်30အတွင်းကာမိဖို့အတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တချို့အပင်တွေမြက်ပင်အမျိုးအစားတွေဟာမျိုးတုံးပျောက်ကွယ်မသွားအောင်လှုပ်ဆောင်ရတာကုန်ကျစရိတ်များပြားပေမဲ့ဒီလိုထိန်းသိမ်းရေးလုပ်ငန်းတွေဟာလှုပ်တင်တဲ့အရာဖြစ်တယ်လို့ပြောဆိုပါရယ်။ဩစတြေးလျနိုင်ငံဟာအပင်မျိုးစိတ်မျိုးတုံးပျောက်ကွယ်မှုအများဆုံးနိုင်ငံတွေထဲမှာတစ်ခုပါဝင်တယ်လို့လည်းသိရပါရယ်။အမေရိကန်နိုင်ငံကတရုတ်ရဲ့သွင်းကုန်အခွန်တွေကိုဆယ်ရာခိုင်နှုန်းတိုးမြင့်မယ်လို့ပြောဆိုပြီးတဲ့နောက်အဲ့ဒီကိစ္စကိုကမ္ဘာကုန်သွယ်ရေးအဖွဲ့ World Trade Center WTOC တိုင်တန်းဖို့စီစဉ်နေတယ်လို့တရုတ်အစိုးရကပြောပါရယ်။ American ရဲ့လုံဆောင်ချက်တွေဟာ WTO ကနေသတ်မှတ်ထားတဲ့စီးမျဉ်းစည်းကမ်းတွေကိုချိုးဖောက်ရာရောက်တယ်လို့မြင်တဲ့အကြောင်း American နိုင်ငံဆိုင်ရာတရုတ်သံအမတ်ကပြောဆိုခဲ့ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံရဲ့သွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ်လို့ပြောဆိုခဲ့တာရှိပြီးဆိုင်းယားနိုင်ငံခေါင်းဆောင်တွေနဲ့လည်းဆွေးနွေးမှုလုပ်ဖို့ရှိပါတယ်။ဒါပေမဲ့မနေ့ကတော့မက္ကဆီကိုနိုင်ငံကသွင်းကုန်တွေကိုအခွန်တိုးမြင့်မဲ့ကိစ္စကိုတလကြာဆိုင်းငံ့ထားမယ်လို့ပြောဆိုထားတာရှိပါတယ်။ယူဂန်ဒါနိုင်ငံမှာအီဘိုလာကာကွယ်ဆေးကိုစမ်းသတဲ့အနေနဲ့ကာကွယ်ဆေးထိုးပေးတာမျိုးတွေပြုလုပ်နေပါတယ်။မကြာသေးခင်ကပဲအီဘိုလာရောဂါပြန့်နှံ့မှုပြန်ဖြစ်လာရကနေသူနာပြုတ်အူသေဆုံးခဲ့ရပြီးတော့အ ਨੇ ဆုံးလူ2ဦးလည်းကူးစက်ခံနေရပါတယ်။အခုလောလောဆယ်စမ်းသတ်နေတဲ့ကာကွယ်ဆေးကတော့ဆူဒန်မျိုးကွဲအီဘိုလာရောဂါအတွက်ဖြစ်တယ်လို့ပြောပါတယ်။အီဘိုလာဇာရီမျိုးကွဲအတွက်J&J ဆိုတဲ့ကာကွယ်ဆေးရှိပေမဲ့လည်းအီဘိုလာဆူဒန်မျိုးကွဲအတွေ့ထိရောက်တဲ့ကာကွယ်ဆေးမရှိသေးတဲ့အတွေ့စမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်။အကစားသတင်းမှာတော့ Matilda's အမျိုးသမီးဘောလုံးအသင်းကောင်းဆောင် Sam Kerr ဟာလန်ဒန်မြို့ကတရားရုံးတစ်ခုမှာအမှုရင်ဆိုင်နေရပါတယ်။သူမဟာတက္ဆီသမားတစ်ယောက်ကိုလူမျိုးရေးနိုင်တဲ့အပြောအဆိုတွေနဲ့ဆဲဆိုခဲ့တဲ့တက္ဆီတကားကိုဖျက်ဆီးခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံနေရတာဖြစ်ပါတယ်။အသက်30နှစ်အရွယ် Sam Kerr ကသူ့မှာအပြည့်မရှိတဲ့အကြောင်းသူပြန်ပေးဆွဲခံရပြီလို့ထင်လို့ကားပဒင်းပေါက်ကိုခွဲခဲ့တာဖြစ်တယ်လို့ထွက်ဆိုထားပါတယ်။ဒီကနေ့အတွက်မိုးလေဝသအခြေအနေမှာတော့ Perth မြို့မှာနေသာပြီးတော့အမြင့်ဆုံးအပူချိန်35ဒီဂရီရှိမှဖြစ်ပြီး Adelaide မှာလည်းနေသာပြီး33ဒီဂရီရှိမှဖြစ်ပါတယ်။ Melbourne မြို့မှာတော့အရင်နဲ့ရက်ထက်စာရင်အနည်းငယ်အေးမြလာပြီးတော့အမြင့်ဆုံးအပူချိန်35ဒီဂရီရှိပြီး Hobart မြို့မှာမိုးတမိုးနမိုးရွာပြီးတော့28ဒီဂရီရှိမှဖြစ်ပါတယ်။ကင်မရာမြို့မှာအများအပြားနေတာပြီးအမြင့်ဆုံးပူချိန်35ဒီဂရီရှိပြီးဆစ်နေမြို့မှာနေတာပြီးတော့30ဒီဂရီရှိမှဖြစ်ပါတယ်။ ဘရစ်ဘန်မြို့မှာမိုးတမိုးနှမိုးရွာပြီးတော့အမြင့်ဆုံးပူချိန်30ဒီဂရီရှိချိန်မှာဒါဝင်မြို့မှာလည်းမိုးတမိုးနှမိုးရွာလေပြင်းတိုက်နိုင်ပြီးတော့အမြင့်ဆုံးပူချိန်33ဒီဂရီရှိမှာဖြစ်ပါတယ်ရှင်။